एनडी पार्टी ရဲ့ ဥရေ အကြံ ပေး တရား လွှတ်တော် ရှိ နေ ဥကိုနီ ကို လှုပ် ကြံ တက် ဖြတ် သူ အဖြစ် ဆွဆွဲ ခံ ထား ရ တဲ့ ជី လင်း နဲ့ တန် တရား ရှိ သူ 3 ဦး တို့ အမှု အတွက် ပြန် ခေါ် တက် တဲ့ 5 ဦး ကို ဒီ ကနေ့ စစ် ဆေး ခဲ့ ပါတယ် ဒီ အမှု မှာ အဓိက တရား ခံ လို့ ယူဆ ခံ ထား ရ တဲ့ အောင် ဝင်း ခိုင် ကို အခု ချိန် ထိ မဖမ်း မိ သေး တဲ့ အတွက် အမှန် တကယ် ကျူးလွန် ခဲ့ သူ တွေ ကို တရား ဥပဒေ နဲ့ အညီ အရေး ယူ နိုင် ပါ မလား လို့ တရားလို့ ဘက်က မေးခွန်း ထုတ် ပါတယ် တရား ရုံး မှာ ကိုယ်တိုင် သွား ပြီး တော့ သတင်း ယူ ခဲ့ တဲ့ VOA မြန်မာ ပိုင်း သတင်း တောက် မေခ က ပြော ပြ မှာ ပါ ရှင်
တရားလွှတ်တော်ရှိနေဥက္ကုဏီလှုပ်ကြံတက်ဖြတ်ခံရမှုမှာအဓိကကျူးလွန်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတန်တရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွက်တပ်တွေတွေဖြစ်ကြတဲ့လေဆိပ်ကလုံခြုံရေးဝန်ထမ်းတွေအငှားရင်မောင်းတွေနဲ့အထူးဆောင်ဆန်းစစ်ဆေးရေးအဖွဲ့ကရဲရာရှိတွေကိုအင်းစိန်မြောက်ပိုင ောင်ကူညီပေးခဲ့မှုပုံမှန်210မိနစ်နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုအာမခံပေးပြီးပြန်လွှတ်စေခဲ့ပါတယ်ဒီကနေ့ပြန်ခေါ်တပ်သေးတွေစစ်ဆေးမှုနဲ့ပတ်သက်လို့တရက်လို့ရှိနေဥရောပစံအောင်ကတော့တိကျသေးတဲ့ထွက်ဆိုချက်တွေကိုအချက်ကျကျပေါ်အောင်စစ်ဆေးနိုင်ခဲ့တာကြောင့်တန်တရာရှိခံထားသူတွေရဲ့နောက်ွယ်မှာစိတ်ခိုင်းသူတွေရှိရဲဆိုတော့ပေါ်လွင်လာတယ်လို့ဆိုပါတယ်ရှိနေဥကိုနီတိတ်ဆုံးတာတစ်နှစ်ကျော်ရှိလာတဲ့အချိန်ထိဒီအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအပြေမထွက်သေးတာဒီအမှုအတွက်အရေးပါတဲ့နောက်ွယ်ကတရက်ခန်းလို့ယူဆခံထားရတဲ့အဝင်းခိုင်ကနေ့အချိန်ထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်မှာအားမလို့အားမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေပါတယ်လက်ရှိအဓိကတနရာရှိသူအဝင်းခိုင်ကိုဖမ်းမမိနိုင်သေးတာကြောင့်အမှန်တကယ်ကျူးလွန်သူတွေကိုတိကျစွာတရားစီရင်ခွင့်ရနိုင်ပါမလားဆိုတဲ့အမေးကိုတော့တေဆုံးသူကိုနေဝင်းရဲ့ဥပဒေအကျိုးဆောင်ဦးရောဘတ်စံအောင်ကအခုလိုမေးခွန်းထုတ်လိုက်ပါတ
ယ်။အဝင်းခိုင်ကိုရမှာနောက်မှရှိနေတဲ့ဟာကိုအကုန်ဖော်ထုတ်နေမှာ။အဝင်းခိုင်ကိုရရှိရပြည်ရေးဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်ပေးရမယ်။ပြည်သူလူထုကလည်းကူညီရမယ်။နော်မဟုတ်လို့ရှိရင်တော့ဒီမာရင်မဲ့ဒီကြည်လင်းမာရင်ကိဆုံးသွားနိုင်တယ်ဗျာ။ကျန်တာအရန်လိုက်မယ်။ဆိုတော့အဲ့ဒီဟာရရှိရတော့ဒါအတက်သူ့ကျော်ပဲဗျာ။အဲ့ဒါဘလို့မှအခုထိမအောင်မြင်နိုင်ဘူးဗျာ
။ဥကိုနီနဲ့ကိုနေဝင်းတို့အသက်ခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အောင်ဝင်းထွန်းအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့လေးဦးကိုပြီးခဲ့တဲ့ရုံးချိန်တွေမှာဆွဲချက်တင်ထားပြီးအဲ့ဒီအခြေကအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့သုံးဦးကိုတော့တေရန်ထိကြခံနိုင်တဲ့ပုံမှန်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။လက်ရှိမှာဒီအမှုရဲ့အဓိကတရားခံလို့တည်င်းတွေထွက်ပေါ်နေတဲ့အောင်ဝင်းခိုင်ဆိုသူကတော့လွတ်မြောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရုံးချိန်တုန်းကအောင်ဝင်းခိုင်ကိုတရားခံပြေးဖြစ်အင်းစိန်တရားရုံးကအမိန့်ချထားပါတယ်။ဖေဖော်ဝါရီ22ရက်နေ့ကပြစ်မှုကျူးလွန်သူတွေကိုလွတ်မြောက်အောင်ကူညီခဲ့သူလို့စွပ်စွဲခံထားရသူကိုအာမခံပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမှုကိုစောင့်ကြည့်နေကြသူတွေကမေးခွန်းထုတ်လိုက်ကြတဲ့အပေါ်အောင်ဝင်းခိုင်ရဲ့အကျိုးဆောင်ရှေ့နေဦးအောင်ခိုင်ဦးကတော့ခုလိုပြောဆိုလိုက်ပါတယ
်။တရားဥပဒေအတိုင်းပဲလုပ်မှာ။နော်ဥပဒေမဲ့လုပ်စရာကြောင်းမရှိဘူး။တရားစီရင်စီနိုင်ငံတော်ရဲ့မူဝါဒအခွင့်အရေးဖော်နေရတယ်။တရားဥပဒေစိုးမိုးရတဲ့တရားစီရင်မှာစိတ်မချရင်ကျန်တဲ့လူတွေဘယ်လိုလုပ်မလဲ။ဒါတာမန်တရားစီရင်မှုအတိအကျဖွဲ့စည်းထားတဲ့ခရိုင်အဆင့်ရှိတဲ့တရားစီရင်ဒီနေ့နေဆက်ကြောလုံးတဲ့ရှိတဲ့တရားစီရင်ကိုနိုင်ငံတော်ကတင့်တော်တယ်ထင်လို့သူတို့အရေးကြီးမှုမှာအဖို့ဖွဲ့ပေးထားတာ။ခေါင်းတစ်လုံးနဲ့မထားဘူးခေါင်းသုံးလုံးထားပေးတာ။ခရင်စင်တရားစီရင်ဟုတ်တယ်နော်။အဲတော့ဥဒေတိုင်းလုံးပါ
။ရှေ့နေဥကိုနီလုံးကြံတပ်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းအပါဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရင်တရားရုံးမှာရုံးထုတ်စစ်ဆေးနေခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ပတ်ကနေစပြီးသာသာပြေးတောက်ကြနှစ်ရက်ဆက်တိုက်စစ်ဆေးသွားမှာဖြစ်ပါတယ်။အောင်ဝင်းထွန်းအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့လေးဦးကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ရက်နေ့ရုံးချိန်မှာတော့ဆွဲချက်တင်ထားခဲ့တာဖြစ်ပြီးဒီလိုဆွဲချက်တင်ခံရတဲ့အပေါ်တန်ရာရှိခံထားရသူတွေဘက်ကမကျေနပ်တာကြောင့်ရန်ကုန်တိုင်းတရားလွှတ်တော်ကိုစတင်ထားတယ်လို့သူတို့ရှေ့နေတွေကဆိုပါတယ်။ဒါပေမဲ့ရန်ကုန်တိုင်းတရားလွှတ်တော်ဘက်ကတော့တစုံတရာအကြောင်းပြန်ခြင်းမရှိသေးပါဘူး။လာမယ့်မတ်လ10ရက်နေ့နဲ့9ရက်နေ့တွေမှာဒီအမှုကိုဆက်လက်ကြားနာစစ်ဆေးသွားအောင်မှာဖြစ်ပါရဲ့ရှင်။